အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တပတ်ပဲလိုတော့တဲ့အချိန်မှာဒီမိုကရက်တစ်သမ္မတလောင်းဟီလရီကလင်တန်ရဲ့အီးမေးလ်နဲ့ပတ်သက်လို့နောက်ထပ်စစ်ဆေးနေတယ်လို့ FBI ကပြီးခဲ့တဲ့တောက်ကြနေ့မှာကြေညာခဲ့ပြီးတဲ့နောက်ဒီကိစ္စအပေါ်စိုးရိမ်မှုဝေဖန်မှုတွေထွက်ပေါ်နေပါတယ်။သမ္မတဘရက်ကိုဘာမားကတော့ဗဟုအစိုးရစုံစမ်းရေးဘျူရို FBI အနေနဲ့သမ္မတရွေးကောက်ပွဲတွေကိုအနှောက်အယှက်ဖြစ်အောင်လုပ်တာမဟုတ်ဘူးလို့ယုံကြည်ကြောင်းပြောကြားခဲ့ပါတယ်။သမ္မတလောင်းဟီလရီကလင်တန်ရဲ့အီးမေးလ်ကိစ္စနောက်ဆုံးအခြေအနေကိုမဆုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင်။
ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နိုင်ငံသား၏ဝန်ကြီးတာဝန်ယူခဲ့စဉ်ကအလုပ်အီးမေးလ်တွေကိုကိုပိုင်အီးမေးလ်ဆာဗာသုံးပြီးပေးပို့လက်ခံခဲ့တဲ့ကိစ္စကအခုတစ်ခေါက်သမ္မတရွေးကောက်ပွဲမှာပြောစရာထောက်ပြစရာကိစ္စကြီးတစ်ခုအဖြစ်နဲ့ရှိနေတာပါ။အမေရိကန်နဲ့သက်ဆိုင်တဲ့ထိပ်တန်းလျှို့ဝှက်အီးမေးလ်တွေကိုပုဂ္ဂိုလ်ရေးသုံးအီးမေးလ်အကောင့်နဲ့အသုံးပြုခဲ့တာနဲ့ပတ်သက်လို့ FBI ကအသေးစိတ်စုံစမ်းခဲ့ပြီးတဲ့နောက်ဇူလိုင်လတုန်းကပဲ Mrs. Clinton အပေါ်ရာဇဝတ်မှုနဲ့တရားစွဲရလောက်အောင်အချက်အလက်တွေမတွေ့ခဲ့ရဘူးလို့ FBI ညွှန်ကြားမှု James Comey ကကျင်းညာခဲ့တာပါ။ဒါပေမဲ့အောက်တိုဘာ28ရက်နေ့တုန်းကတော့နိုင်ငံသား၏ဝန်ကြီးဟောင်းရဲ့နောက်ထပ်အီးမေးလ်တွေကိုတွေ့ရှိထားပြီးစုံစမ်းစစ်ဆေးနေတယ်လို့ FBI ကပြောကြားခဲ့တာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲကျင်းပဖို့တရင်တစ်ပတ်ကျော်ပဲလိုတော့ခြင်းတချို့မဲဆန္ဒရှင်တွေချိုတင်မဲပေးနေကြခြင်းမှာသမ္မတလောင်းတယောက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုတဲ့အတွက်ရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေအပေါ်မှာကြေညာရိုက်ခတ်မှုတွေရှိနေပါတယ်။ဒီလိုအခြေအနေမှာFBI ညွှန်ကြားရေးမှူး James Comey ရဲ့ဆုံးဖြတ်ချက်ဟာရွေးကောက်ပွဲကိုထိခိုက်အောင်လုပ်တာမဟုတ်ဘူးလို့သမ္မတ Barack Obama ကယုံကြည်ကြောင်းအင်ဘျူရောကပြောကြားခဲ့ပါတယ
် The president's assessment of his integrity and his character has not changed. For example, the president doesn't believe that Director Comey is intentionally trying to influence the outcome of an election.The president doesn't believe that he's secretly strategizing
FBI ညွန်ကြားရေးမှူးရဲ့တိတ်ခါသမားရီအပေါ်သမားရဲ့အကဲဖြတ်ချက်ကမပြောင်းလဲပါဘူး။ညွန်ကြားရေးမှူးကော်မတီအနေနဲ့ရွေးကောက်ပွဲရလအပေါ်တည်ရောက်မှုရှိအောင်တင်ပင်ရည်ရွယ်လုပ်ခဲ့တယ်လို့သမားကမယုံကြည်ပါဘူး။သမားလောင်းတယောက်အကျိုးရှိစေဖို့လျှို့ဝှက်မဟာဗျူဟာချပြီးလုပ်တယ်လို့လည်းသမားကမယုံကြည်ပါဘူး။သူ့အနေနဲ့လည်းဂျင်းနဲ့ဂျက်ထဲရောက်နေပါတယ်။
ဒီနေ့လာနေကအင်ပီရိုသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူ George Arness ပြောကြားသွားတာဖြစ်ပါတယ်။အခုလိုဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ရဲ့အီးမေးလ်ပြဿနာတစ်ခါပြန်ပေါ်လာရတဲ့အကြောင်းကတော့ Mrs. Clinton ရဲ့အနီးကပ်အကြံပေးတစ်ယောက်ဖြစ်တဲ့ Uma Aberdeen ရဲ့ခင်ပွန်းဟောင်းအောက်လွတ်တော်အမတ်ဟောင်း Anthony Weiner ကြောင့်ဖြစ်ပါတယ်။လွတ်တော်အမတ်ဟောင်း Weiner ကဆယ်ကျော်သက်မိန်းကလေးတစ်ယောက်ကိုဥပဒေချိုးဖောက်ရာရောက်တဲ့အီးမေးလ်တွေပို့ခဲ့တဲ့ဆိုတဲ့ကိစ္စကို FBI ကစုံစမ်းစစ်ဆေးရာကနေသူနဲ့သူ့ရဲ့ဇနီးဟောင်း Uma Aberdeen တို့သုံးခဲ့ကြတဲ့ laptop computer ရဲ့မှာနိုင်ငံသား၏ဝန်ကြီးဟောင်း Hillary Clinton ရဲ့ကိုရီးယားသုံး email server ကနေပေးပို့ခဲ့တဲ့ email တွေကိုထပ်ပြီးတွေ့ရှိခဲ့တာပါ email ပေါင်း6သိန်းခွဲထဲမှာထိတ်တန့်လျှို့ဝှက်ချက်တွေပါနေသလားဆိုတာကိုစုံစမ်းနိုင်ဖို့ FBI ကရှာဖွေရေးဖိုရန်ထုတ်ပြီးစစ်ဆေးနေတာဖြစ်ပါတယ်စုံစမ်းနေတဲ့ email တွေနဲ့ပတ်သက်လို့မဲဆန္ဒရှင်တွေပို့ပြီးသိရအောင်ထုတ်ပြန်ပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိနေပါတယ်အင်ဘျူရောပြောခွင့်ရသူ George Arness ကတော့ထုတ်ပြန်တဲ့မတင်ဆိုတာက FBI နဲ့တရားရေးဌာနတို့ကပဲဆုံးဖြတ်ရမှာဖြစ်တယ်လို့ပြောကြခဲ့ပါတယ်
It's important for officials at the Department of Justice and the FBI to make these decisions consistent with their institutional responsibilities.
Email နဲ့ပတ်သက်လို့နောက်ထပ်သတင်းထုတ်ပြန်ပါလို့အင်ဘျူရိုအနေနဲ့အကြံပြုလို့မရပါဘူး FBI နဲ့တရားရေးဌာနအနေနဲ့သူတို့ရဲ့တာဝန်ဝတ္တရားနဲ့အညီဒီဆုံးဖြတ်ချက်ကိုချဖို့အရေးကြီးပါတယ် FBI နဲ့တရားရေးဌာနတို့ကတာဝန်ရှိသူတွေစီမှာအမေရိကန်ပြည်သူတွေရဲ့ကိုယ်ရေးကိစ္စတွေအထိထဲထဲဝဝင်စုံစမ်းစစ်ဆေးနိုင်ခွင့်ဆိုတဲ့ကြီးလေးတဲ့လုပ်ပိုင်ခွင့်တွေရှိပါတယ်
အခုလို FBI ကပြန်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတာနဲ့ပတ်သက်လို့သမ္မတလောင်းကလင်တန်ကတော့ဘာမှပြဿနာရှိမှာမဟုတ်ဘူးလို့သမ္မတအနိုင်အရှုံးအဆုံးအဖြတ်အတွက်အကျိတ်နဲ့ပြန်ဆန်ရမယ်။ Ohio ပြည်နယ်ကမဲဆွယ်ဘက်တစ်ခုမှာတင်းနာနေတုန်းကပြောကြားခဲ့ပါတယ်
။ Now they apparently want to look at emails of one of my staffers and by all means they should look at them. And I am sure they will reach the same conclusion they did.When they looked at my emails for the last year, there is no case here.
ဒီမှာဝန်ထမ်းတယောက်ရဲ့အီးမေးလ်တွေကိုသူတို့ကစစ်ဆေးခြင်းပုံရပါတယ်။စစ်ဆေးကြည့်လို့ရပါတယ်။တေချာတာကတော့ပြီးခဲ့တဲ့နှစ်တုန်းကကျမရဲ့အီးမေးလ်တွေကိုစုံစမ်းစစ်ဆေးပြီးဆုံးဖြတ်ခဲ့တဲ့အတိုင်းအခုတစ်ခါလဲအလားတူဆုံးဖြတ်ချက်ဖြစ်မယ်ဆိုတာကျမဘက်ကတေချာပါတယ်။ဘာမှစိတ်ပူစရာပြဿနာမရှိပါဘူး။
ရာဇဝတ်မှုနဲ့တရားစွဲရလောက်အောင်အချက်အလက်တွေမတွေ့ခဲ့ရဘူးလို့ FBI ကတရားရေးဌာနကိုဇူလိုင်လတုန်းကအကြံပြုခဲ့တာကို Mrs. Clinton ကရည်ညွှန်းပြောခဲ့တာပါ။နောက်ထပ်တွေ့တဲ့ email တွေကို FBI ကစုံစမ်းနေတာနဲ့ပတ်သက်လို့ Republican သမ္မတလောင်း Donald Trump အတွက်တော့ထောက်ပြမဲဆွယ်စရာဖြစ်နေပါတယ်
။ Now the FBI has found, you're not going to believe this one, this just happened, another 600 and 50,000 emails.
ခင်ဗျားတို့ပြောရင်ယုံတောင်ယုံမှာမဟုတ်ပါဘူး။ FBI ကနောက်ထပ် email 6သိန်းခွဲထပ်တွေ့ပါတယ်။6သိန်းခွဲဆိုတဲ့ email တွေကိုဘယ်လိုများရသလဲ။တကယ်ကိုမြုံများလာတဲ့ email တွေလို့ကျွန်တော်ကပြောချင်တယ်ဗျ။ email တွေအလုံးတွေ့သွားတာလို့ကျွန်တော်ထင်ပါတယ်။
သမရရွေးကောက်ပွဲရဲ့အနီးကပ်နေချိန်မှာဒီမိုကရက်သမရလောင်းနဲ့ပတ်သက်လို့အခုလိုအခြေအနေဖြစ်ပေါ်နေတဲ့အပေါ်မှာမဲဆန္ဒရှင်တွေရဲ့အမြင်တွေကတော့အမျိုးစုံကွဲနေပါတယ်။ကလင်တန်အပေါ်အမကန်ထောက်ခံကြသူတွေကတော့သူ့ကိုပဲမဲပေးမယ်လို့ပြောနေကြပေမဲ့ဘယ်သမရလောင်းကိုမဲပေးမလဲဆိုတာမဆုံးဖြတ်နိုင်သေးသူတွေကတော့အီးမေးပြဿနာတစ်ကြော့ပြန်ပေါ်လာတဲ့အတွက်ကလင်တန်ကိုမဲပေးဖို့ပြန်စဉ်းစားစရာဖြစ်လာတယ်လို့ပြောနေကြပါတယ်ရှင်။